မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်ကြောင့်မိသားစုလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့အများစုသောကျောင်းနေအရွယ်ရင်းကြဒုက္ခသည်တွေထဲမှာအ ਨੇ အချင်းစာမတတ်သူတွေကနေလုံးဝစာမတတ်သူတွေအထိပါဝင်ပါတယ်ဒုက္ခသည်ကလေးငယ်တွေဒုနယ်တွေနဲ့ရောက်ရှိနေတာနဲ့အတူအကူအညီပေးလိုသားတွေကလည်းဆရာသစ်တွေအတွက်ရက်တိုတင်တန်းတွေပေးနေပြီးတင်ယိုးညွှန်တဲ့အသည့်တစ်ခုထွက်ပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်း VOA သတင်းတော် Dave Grunet ဘုံကော့ခ်ဆက်ကစားကနေပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြတော့ပ
ါစာရဲအတာ
ဝန်သားကလေးငယ်တွေကိုအခြေခံမြန်မာစာတင်ကြပေးနေတာပါသူတို့ကိုသင်ချာအင်္ဂလိပ်စာနဲ့ဘဝနေနည်းတို့ကိုလည်းသင်ပေးပါတယ်အသက်9နှစ်အရွယ်ရူဆာနာဘီဂွန်ကတော့တနေ့မှကျောင်းဆရာမှဖြစ်ချင်ပါတယ်တဲ့သူ့ဆရာကလည်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးအထက်တန်းဆင့်ပညာရေးပဲရှိသူပါဒါကလည်းဒီကဆရာအစ်စ်တွေအတက်တော့သိပ်ပြီးတော့မထူးဆန်းလှပါဘူးကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကYon Metania ga akhu lo pyo ba de.
We are quite well aware of this issue.
Di sia ri ga tru ko tin cha pe bu swan yin ne atwe chou ma shi bu so ra ko chano ru kaung kaung ti ba de. Da chaung le a long chou ngon nai me le jin yi snit phit la bu a season tiak ko de byain de saung ywe ni da ba.
Dukha de ri ga Bangladesh chaung ni ma chaung ak khwin ma shi ba bu. Da chaung UNICEF ne a so ya ma hote a phwe si ri ga a tet 4 nit ga ni 14 nit a ywe chaung ma ri atwe.လူ2000ကျော်ဆက်နဲ့တင် जा ရေးဆောင်တွေဆောက်လုပ်ပေးနေကြပါတယ်။ဒီအသက်ပိုင်းခြားအတွင်းကဒုက္ခသည်ကလေးငယ်3သိန်းတည်းက3ပုံတစ်ပုံ။နောက်အသက်14နှစ်အထက်ဒုက္ခသည်အများစုအတွက်တော့စာသင်ခန်းတွေမရှိသေးပါဘူး။ဒီစာသင်ခန်းတွေမှာကျောင်းအပ်ထားတဲ့ကလေးအများပြားကိုလည်းတစ်နှစ်ကို2နာရီပဲတင် जा ပေးနေတာပါ။ဒီကလေးတွေအတွက်ပြည်စုံလုံလောက်တဲ့ပညာရေးတင် जा ပေးနိုင်ဖို့ဖြစ်နိုင်ပါသလားဆိုတာကိုတော့UNICEF ကယွန်းမိသားနီယာကအခုလိုပြောပါတယ
် Adequate education no but basic education yes
လုံလောက်တဲ့ပညာရေးတော့မဟုတ်ပါဘူးဒါပေမဲ့အခြေခံပညာရေးဆိုရင်တော့ဟုတ်ပါတယ်သူတို့ကိုအရေးအဖက်အတွက်ချက်နဲ့ဘဝနေထိုင်နည်းအခြေခံတွေကိုသင်ပေးနေတာပါ
စာသင်ကျောင်းတွေနင်းနေတာအပြင်ပညာရေးကဏ္ဍကလူတွေရင်ဆိုင်နေရတဲ့တခြားအခက်အခဲတွေလည်းရှိပါသေးတယ်အသက်၄နှစ်ကနေ14နှစ်အတွင်းဒုက္ခတဲ့ကလေးတွေရဲ့65ရာခိုင်နှုန်းကပထမတန်းအဆင့်တောင်မှမရှိပါဘူး။ Save the Children အဖွဲ့က Beatrice Ochoa ကအခုလိုပြောပါတယ်
။ Everything we're doing in education
ဒီညွန်တန်းပြုစုမှုယာယီတင်ကြားရေးဆောင်တွေတိစောက်ရေးနဲ့ဆရာတွေစွန့်ရင်စတဲ့ရုံးကြဒုက္ခတဲ့ကလေးတွေအတွက်ပညာရေးပိုင်းဆောင်ရွက်မှုအလုံးကိုဖြည်းဖြည်းမှန်မှန်ချင့်ကပ်ဆောင်ရွက်နေပါတယ်
။ကျောင်းကောင်းကောင်းမတက်ရတဲ့ရိုဟင်ဂျာကလေးငယ်တွေဟာဥတီချက်မဲ့တဲ့မျိုးဆက်တစ်ခုဖြစ်သွားနိုင်မဲ့အပေါ်စိုးရိမ်နေကြသလိုဒီအချက်ကသူတို့လူကြီးတွေဖြစ်လာခြင်းအတမွေးဝမ်းကြောင်းအပေါ်တက်ရောက်မှရင်မဟုတ်ဘဲရိုဟင်ဂျာအတိုင်းဝမ်းရဲ့အရေးပါမှုကိုပါတက်ရောက်နိုင်တာပါရူဆာနာဘီဂွန်ရဲ့ဖခင်ဖြစ်သူမိုဟာမက်ဟာရီကတော့တမိသင်ကြားနေတဲ့ပညာရေးအရေးအသွေးပေါ်မှာစိုးရိမ်နေပါတယ
်မနီဖွန်ဒဒဒစ်ကို
သူတို့တွေလိုအပ်တဲ့ပညာရေးကောင်းကောင်းမရဘူးဆိုရင်တော့သူတို့ရဲ့အနာကကောင်းလာဖို့မမြင်ပါဘူ
း Save the Children က Beatrice Ochoa ကအခုလိုပြောပါတယ
် We cannot afford to have a lost generation of Rohingya children
ဝင်းကြကလေးတွေကိုဥတီချက်မဲတဲ့မျိုးဆက်တစ်ခုအဖြစ်မခံနိုင်ပါဘူးဒါကအကြီးဆုံးစိုးရိမ်ချက်ပါဘာကြောင့်လဲဆိုတော့ကလေးတွေအနေနဲ့သူတို့ရာသင်ရထိုက်တဲ့အရေးသွေးရှိတဲ့ပညာရေးသာမရခဲ့ဘူးဆိုရင်အနာကမျိုးဆက်တွေဘာတွေဖြစ်လာမလဲဆိုတာပါပဲ
အရွယ်ရောက်ချိန်မှာလူမှုအကျိုးပြုသူတွေဖြစ်လာဖို့အတွက်လူအပ်တဲ့စွမ်းရည်တွေပြည့်မီစေရေးပညာရေးကဏ္ဍကလူတွေကဒီကလေးတွေကိုပံ့ပိုးပေးနိုင်အောင်ကြိုးစားနေကြတာပါရိုဟင်ဂျာလူမှုအတိုင်းအဝိုင်းရဲ့အနာဂတ်ကလည်းဒီပေါ်မှာမှီတည်နေတယ်လို့သူတို့ကပြောပါတယ်ရှင်